1999ခုဧပြီလ15ရက်တထုံမြို့ရွှေပါရမီတောရမြတ်စင်းကျောင်း၌ပထမအကြိမ်မြောက်ဆင်းရင်ကျင်းပါသည်တတိပဌံဝိပဿနာ9ရက်တရားစခန်း၌ဟောကြားအပ်သောမြင့်မြတ်သူတို့၏စံအိမ်တရားတော်မြင့်မြတ်သူတို့ဤစံအိမ်လို့အမည်ပေးထားတဲ့တရားတော်ရဲ့စတုထပိုင်းကိုဒီနေ့ဆက်ပြီးတော့ဟောကြားနာကြရအောင်မဟောခင်မနာခင်မှာတရားပိုင်ရှင်ဖြစ်တော်မူသောသဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ဤအရဟံဂုံတော်ပွားများခြင်းဖြင့်ရှိခိုးပူဇော်ကြရအောင်သူစဉ်တို့အတိုင်းမပြီးတော့ဘူးညီညီညာညာနဲ့သုံးကောက်ဆိုကြမယ်ဂုံတော်သုံးမျိုးအတွဲလိုက်သုံးချိန်ဆိုကြမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်ွယ်ရာရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်အထူးကိုခံယူတော်မူထိုင်သောမြတ်စွာဘုရသက်တာတဲ့ဣရိယာပုတ်နဲ့ချမ်းချမ်းသာသာနာယူကြပါမြင့်မြတ်သူတို့ဤစံအိမ်လို့ကောင်းစဉ်တစ်ခုဆက်ပြီးတော့ဟောလာခဲ့တာဒီနေ့ဘယ်ပိုင်းရောက်လာပြီလဲစတုထပိုင်းရောက်လာပြီမြင့်မြတ်သူတို့ရဲ့စံအိမ်မှာအကြီးအသေးအဖြစ်14မျိုးရှိပါတယ်14မျိုးရှိတဲ့အထက်ကဘယ်နှမျိုးပြီးသွားပြီလဲတစ်အဆောင်လျှောက်ကောင်းခြင်းဆိုတဲ့အကြီးအသေးနှစ်အာကူအားထားရာနဲ့ပြည့်စုံခြင်းဆိုတဲ့အကြီးအသေးဘယ်နှချက်လဲနှစ်ချက်ပြီးပါပြီနောက်ထပ်အကြီးအသေး12ချက်ကျန်သေးတယ်မြင့်မြတ်သူတို့ရဲ့စံအိမ်ဟာတတိပြီးဟူသောအဆောင်လျှောက်ကောင်းခြင်းဆိုတဲ့အကြီးအသေးနဲ့လည်းပြည့်စုံတယ်လာရအာကူအာထာယ၄ပါးနဲ့လည်းပြည့်စုံတယ်အာကူအာထာယ၄ပါးဆိုတာသံသင်္ကန်းကြောင့်စေပစ္စည်း၄ပါးကိုညံနဲ့ဆင်ကျင်ပြီးတော့ညီဝဲခြင်းသီခံတဲ့သီခံထိုက်တဲ့ကိုတွင်ကိုပအရာများကိုသီခံခြင်းရှောင်ကျင်တဲ့နဲ့ဒေယံအန္တရာယ်များကိုရှောင်ကျင်ခြင်းပယ်ဖြောက်တဲ့နဲ့ကာမဝိတ္တ၊ဇာဘာဒဝိတ္တ၊ဝိဟိန္ဒဝိတ္တလို့ခေါ်တဲ့ဝိတ္တဆိုးသုံးမျိုးကိုပယ်ဖြောက်ခြင်းလို့ယောဂီပုဂ္ဂိုလ်ရဲ့မိခူအားသာယာ၊အာကူအားသာယာ၄ပါးအဲဒီလိုအဖြစ်ရည်သွေး2မျိုးပြီးခဲ့ပြီဒီနေ့တတိယမြောက်ရည်သွေးဖြစ်နေမြင့်မြတ်သူတို့ရဲ့စံအိမ်ဆိုတာဘယ်လိုအိမ်မျိုးလဲဆိုရင်ကျွေးကင်းသောအိမ်ဖြစ်ပါတယ်မြင့်မြတ်သူတို့ရဲ့စံအိမ်ဟာဘယ်လိုအိမ်လဲကျေကင်းသောအိမ်လောကမှာချုပ်တဲ့ပုဂ္ဂိုလ်တွေဆိုရင်ချုပ်တဲ့အိမ်တွေဟာအများအားဖြင့်ကျွေးမကင်းတတ်ဘူးမြင့်မြတ်တဲ့အိမ်တွေအထက်တန်းကျတဲ့အိမ်တွေဆင့်မြင့်တဲ့အိမ်တွေပြည့်စုံတဲ့အိမ်တွေဆိုရင်တော့ကျွေးကင်းကြတယ် ကျေးကင်းတယ်ဆိုရင်ကိုရောစိတ်ပါချမ်းသာတာပေါ့ကျေးတင်နေတယ်ဆိုရင်ကိုရောစိတ်ပါဆင်းရဲရတယ်ကျေးတင်နေပြီဆိုလို့ရှိရင်ကျေးရှင်ကိုလည်းပဲခရပြီးတော့နေရတယ်အောက်ကျုပ်ပြီးတော့နေရကျေးရှင်ကငါကျွေးမပေးသေးဘူးလားလာတောင်းလို့ရှိရင်ဓမ္မရေခဏတော့ဆိုင်းမအောင်တစ်ခါလောက်တော့ဆိုင်မအောင်ကလာတော့ဆိုင်မအောင်ကျမတို့အစင်မပြေလို့ပါဆက်ပြီးအပြင်ခက်ခါရရလေးမပြောရဘူးလားပြောရတယ်ဒါတော့ကျွေးရှိနေလို့ရှိကျွေးရှိတဲ့ပုဂ္ဂိုလ်ဟာကျွေးရှင်အပေါ်မှာခက်ခါရရနဲ့အောက်ကျုပ်ပြီးတော့နေရတယ်ကျွေးတင်နေတဲ့ပုဂ္ဂိုလ်ဟာအိတ်တာအိတ်လိုတောင်မှကောင်းကောင်းမပြောဘူးကျေးတင်ကောင်းခဲဆိုတဲ့သကပုံလေးရှိကျေးတင်တဲ့ပုဂ္ဂိုလ်ဟာကောင်းခဲတယ်ကောင်းခဲတယ်ဆိုတာကောင်းကြိုက်တာကိုပြောတာပါဒီသကပုံလေးကရှမ်းပြည်ဘက်မှာအများဆုံးသုံးတဲ့သကပုံလေးပါရှမ်းပြည်ဘက်မှာတော့အင်းသူအင်းသားတွေကကောင်းကြိုက်တယ်ဆိုရင်ကောင်းခဲတယ်ကြိုက်ခဲတယ်ဆိုတဲ့ဇာတ်မှာကြိုက်ဆိုတာကိုဖြုတ်ပြီးတော့ပြောကြကောင်းခဲတယ်ကိုယ်ဒီလက်တွေကြိုက်တော့လဲကိုယ်ခဲတယ်လက်ခဲတယ်ခါကြိုက်တော့လဲခါခဲတယ်သွားကြိုက်လို့ရှိရင်သွားခဲတယ်ခြေကြိုက်တော့လဲခြေခဲတယ်လို့တော့ပြောရမှာပဲသို့တော့သူတို့ရဲ့ဒေသသုံးကခြေခဲတယ်လို့မပြောတော့ခြေခဲတယ်တဲ့ရရင်တာမပါတော့ဘူးနော်ဦးဇင်းတော်တောင်ကြီးမှာ10နှစ်လောက်လူဘဝမှာနေလာခဲ့တာဆိုတော့အဲ့ဒါလေးတွေဘုဟုတုတ္တပေါ့လေဒါကကျွေးတင်ခေါင်းခဲတယ်ကျွေးတယ်လို့ရှိရင်ခေါင်းကြိုက်စိတ်မချမ်းသာတော့စိတ်မကြည်လင်တော့ဘူးစိတ်မပျော်ရွှင်တော့ဘူးစိတ်ကပူလောင်ပြီးတော့နေတယ်ဒီတော့ကြွေးတွေဝိုင်းနေတဲ့ပုဂ္ဂိုလ်ဟာညာအေးလို့ရှိရင်အေးလို့တောင်းမပျော်တော့ဒါကြောင့်အဲ့ဒီရှမ်းပြည်ဘက်ကပဲသကပုံလေးတစ်ခုလည်းရှိပါသေးတယ်ကျွေးကင်းမြည်ကင်းသမင်းကိုပဲပုတ်ရင်နဲ့စားကောင်းပြအောင်အေးတဲ့ဒီစကားလေးရှိတယ်နော်ကျွေးကင်းမြည်ကင်းကျွေးကင်းအောင်နေပါသူတစ်ပါးစီပေးသူတစ်ပါးကိုပေးရမယ်ကျွေးဆိုရင်တရားတစ်ချက်မှမရှိသေးနဲ့သမင်းကိုပဲပုတ်ဟင်းနဲ့စားจิตာဟင်းဝတ္တဟင်းငါဟင်းပစွန်ဟင်းသင်ကောင်းနေမစားရရင်နေပါစေပဲပုတ်ဟင်းလေးနဲ့ပဲသမင်းကိုဝတ်အောင်ကျဲအောင်စားပြီးတော့ခေါင်းပြအောင်အိတ်တဲ့ခေါင်းပြအောင်အိတ်ဆိုတာကလည်းရှမ်းပြည်ဒေသ၃လေးပါခေါင်းတကယ်ပြားပေါင်းအိတ်တာကိုဆိုလိုတာတော့မဟုတ်ဘူးနေနေချက်ချက်ကြီးအိပ်ပြောတယ်အပူပင်ကင်းစွာအိပ်ပြောတယ်အဲ့ဒီလိုနေနေချက်ချက်နဲ့အပူပင်ကင်းစွာကြီးပြောပါအိပ်ပြောတာကိုပဲခေါင်းပြအောင်အိပ်တယ်လို့ဒီလိုဆိုလိုပါတယ်ဒါကြောင့်ဒီရှမ်းပြည်သကပုံလေးကလည်းမှတ်ထားတဲ့ကျေးကင်းမြည်ကင်းသမင်းကိုပဲပုတ်ဟင်းနဲ့စားပြီးတော့ခေါင်းပြအောင်အိပ်တယ်နော်ဒါကြွေးကျင်းလို့ရှိရင်အမတန်စိတ်ချမ်းသာတာပေါ့ကျွေးရည်တင်းနေပြီဆိုလို့ရှိရင်ကိုယ်ကျွေးရှင်အဝေးကလှမ်းမြင်နေဆိုတာနဲ့တချို့တည်းပြေးရတော့တာရှောင်ရတော့တာပုံရတော့တာနော်ရုပ်နေများသွားကြည့်လိုက်ပေါ့လာကထုတ်တဲ့ရက်ဆိုလို့ရှိရင်ကျွေးတောင်းမဲ့လူကရှေ့ဘက်လေကားကတက်လာကထုတ်ထားတဲ့လူကနောက်ဘက်လေကားကနေပြေးစင်းကျွေးတောင်းမဲ့လူကဘယ်ဘက်ပေါက်ကဝင်လာကျေးစားရမယ်သူကညဘက်ဘောက်ကထွက်ပြေးနေတခါတည်းစင်ပြေးတာကစားတဲ့လူကိုဖြစ်နေတယ်နော်တချို့ယုံနေကြတာပါအဲ့တော့ကျွေးတင်နေလို့ရှိအများရန်စိတ်ဟာပူလောင်နေတော့ဒါပါပဲအဓိကအားဖြင့်တော့ဓမ္မလမ်းကြောင်းအတွေ့ရည်ရွယ်ပြီးအဓိကပြောချင်တာကတော့ကျွေးတင်ပြီဆိုရင်ကျွေးရှင်ကိုအောက်ကျုပ်ရတယ်ခရရကျွေးရှင်လာလို့ရှိရင်လေထမပေးကြည့်မယ်လဲထားရတာပဲမထမ်းကြည့်မယ်လဲထမ်းရတာပဲကြွေးတောင်းပြီးတော့သူ့ကြွေးမပေးနိုင်လို့ဆဲဆူကြည့်မောင်းတော့လဲခမ်းရတာပဲချုံနောင်တော့လဲခမ်းရတာပဲရိုက်နှက်တော့လဲခမ်းရတာပဲနောက်ဆုံးတက်ဖြတ်ပြန်တော့လဲခမ်းရပြန်တာပဲကြွေးတည်ကျွန်ဖြစ်ဆိုတဲ့ဇာတ်ကားလေးကလည်းရှိတာပဲဟိုရှိခိတုံးကဆိုရင်တော့သူ့ကြွေးငါးချက်တစ်ဆယ်လောက်ပြန်မဆန့်နိုင်ရင်ကိုပဲကျွန်ကြွေးရှင်စီမှာကျွန်ခမ်းရတာမျိုးတွေရှိတယ်ဒီတော့ကျွေးတင်နေလို့ရှိရင်ကျွေးရှင်ကိုခရရတဲ့လောကဥပမာလိုပါပဲမိမိရဲ့စိတ်စင်မှာကျွေးတင်နေခဲ့လို့ရှိရင်လည်းပဲ
စိတ်မှာတင်နေတဲ့ကြွေးရှင်ကိုခါရရရအောက်ကျရရစိတ်မှာတင်တဲ့ကြွေးဆိုတာကဘာလဲဆိုရင်ကာမိသန္ဒနိဝရဏကိုပြောတာပါနိဝရဏတရား၅ပါးတည်းကပထမဆုံးသောနိဝရဏဘာနိဝရဏတဲ့လဲကာမိသန္ဒနိဝရဏနိဝရဏဆိုတာကတော့ပိတ်ပင်တားမြစ်တဲ့တရားပါပဲကုသိုလ်တရားတွေမဖြစ်အောင်ကုသိုလ်စိတ်မဖြစ်အောင်ဝိပဿနာဉာဏ်ဤမဖြစ်အောင်ပိတ်ပင်တားမြစ်တဲ့တရားကိုနိဝရဏလို့ခေါ်တယ်ကာမိသန္ဒဆိုတာကကာမရဲ့သန္ဒရဲ့ကာမဆိုတာကလူချင်းနှစ်သက်ဖွယ်ကောင်းတဲ့အာယုန်လေးကိုသန္ဒလူလာတောင့်တတာတာယာခင်မင်းနေတာအစဉ်အတန်အနရတာအထီးတွေးလို့ခေါ်တဲ့အာယုန်၅ပါးကာမဂုဏ်တရားတွေကိုကာမလို့ခေါ်တာပါပဲကာမဂုဏ်ကာမဂုဏ်နဲ့တုံ့နှောင်းလေးရှိကြတယ်ကာမဂုဏ်ဆိုတာဘာလဲလို့မေးလိုက်ရင်ဘယ်လိုပြောမလဲအစဉ်တဏ္ဍာရသာတိတွေ၅မျိုးကိုခေါ်တာလို့ဒီလိုပဲပြောကြမယ်အဲ့ဒါကတရားကိုပြောတာကာမဂုဏ်ရဲ့တရားကိုကာမဂုဏ်ရဲ့အရာကောင်းကာမဂုဏ်ဆိုတဲ့စကလုံးရဲ့အဓိပ္ပာယ်ကလူချင်းစရာကောင်းသောအရာလို့ဒီလိုအဓိပ္ပာယ်ရတယ်အများကသတ်မှတ်ထားတဲ့ကာမဂုဏ်ချမ်းသာတယ်ဆိုရင်အလုံးကလူကျင်ကြတာပေါ့သူလည်းလူကျင်ကိုလည်းလူကျင်အလုံးကလူကျင်ကြတယ်ဆိုကြပါစို့ခုဇာတိမှာတယတိတို့ဒွင်းရင်တို့များနှီးပြီးတော့စပွဲပေါ်တင်ထားကိုကလည်းအဲ့ဒီဒွင်းရင်တွေလေးတယတိလေးစားမယ်ဆိုပြီးတော့လူကျင်နေတာပဲတော်ကြနေတော့ရင်ကောင်းကလည်းလာအောင်ပြန်တာပဲရင်ကလေးကလည်းဒီတယတိဒီဒွင်းရင်တွေစားမယ်ဆိုပြီးတော့လူကျင်စိတ်ဖြစ်တာပဲအတောကြအနံ့ရလို့ဆိုပြီးတော့ပြည့်စုံကလေးတွေကလည်းတန်းစီပြီးတော့ရောက်လာကြတာပဲသူလည်းလူရှင်နာကိုဒီတော့လူသားတွေချင်းမကပဲနဲ့ကာမပုံသားတိဋ္ဌာန်တွေကလည်းပဲလူချင်းကြပါလေဒါကြောင့်ကာမပုံသားတတ္တဝါအများကလူချင်းနေတဲ့အရာတွေကိုကာမဂုဏ်လို့ခေါ်တာပါအဲ့ဒီကာမဂုဏ်အာယုန်တွေပေါ်မှာလူချင်းနေတဲ့စိတ်နှစ်သက်နေတဲ့စိတ်တမက်နေတဲ့စိတ်တာယာနေတဲ့စိတ်တောင့်တနေတဲ့စိတ်အဲ့ဒီလိုတောင့်တနေတဲ့သဘောလေးကိုကျွေးလို့ခေါ်ပါတယ်ကာမဂုဏ်အာယုန်ဒီပေါ်မှာလူချင်းနှစ်သက်တက်မဲ့တွေ့တာတဲ့စိတ်ညှိကတဲ့စိတ်ဖြစ်နေပြီဆိုရင်ကျွေးတင်နေပြီလို့မှတ်လိုက်ပါတော့ကာမိသန္ဒဆိုတာကျွေးနဲ့တူတယ်ဆိုတော့မိမိရဲ့စိတ်စင်မှာထိုကာမိသန္ဒနိဝရဏဝင်နေတဲ့အချိန်ဟာကျွေးတင်နေတဲ့အချိန်ပဲဒီတော့ကျွေးရှင်ကဘာလို့လဲဆိုရင်မိမိလိုလားတောင့်တနေတဲ့အာယုန်ဟာကျွေးရှင်ပဲပေါ့တတ်မဲ့အာယုန်တစ်ခုခုကိုလိုချင်ရင်အဲ့ဒီတတ်မဲ့အာယုန်ဟာကိုယ့်ရဲ့ကျွေးရှင်ပဲတက်ရှိတရားရောက်ကိုလိုချင်နေတဲ့တတ်မဲ့တွေ့တာညှိကပ်နေတယ်ဆိုရင်အဲ့ဒီတက်ရှိအာယုန်ကကိုယ့်ရဲ့ကျွေးရှင်ပဲကျေးတင်ပြီဆိုရင်တော့ကျွေးရှင်ကိုအောက်ကျုခါရရတော့မှာပေါ့တတ်မဲ့အနေနဲ့ဆိုတော့ကျွေးပကံများသတ်လာလေးတစ်ချက်ကိုသိမ့်နှစ်သက်တဲ့သဘောကျဒီပကံလေးကြွကွဲသွားမှဆိုလို့ထိမ့်သိမ်းလိုက်ရတာဆောင်းလျှောက်လိုက်ရတာယူရလိုက်ရတချက်နဲ့တချက်တနည်းနာနာကျင်ဉဏ်လေးအတန်ကျဲကျဲလေးထိပိုင်းကိုအမလေးအမလေးကြည့်လို့ကြပါကြည့်လို့ကြပါကျမပကံလေးတော့ကွဲတော့မှာပါပဲနဲ့မခရရဘူးလားခရရရဲကိုတန်ဖိုးထားတဲ့ပစ္စည်းကိုအမျက်နှိုးဆုံးပစ္စည်းဆိုရင်ပို့ပြီးတော့ခရရရတာပဲတဲ့တဲ့လွန်လွန်လေးဝဲအလှူတံပွင့်နေပေါ်တိုင်းသွားမယ်ဆိုပြီးတော့အင်ကြီးတဲ့လုံကြီးတဲ့ဝဲအာလုံကြီးလေးတစ်ခုခုစွန့်မှကြောက်လို့ငုံငုံကြည်ရတယ်အင်ကြီးလေးစွန့်မှကြောက်လို့ကြည်ရတယ်လုံကြီးလေးစွန့်မှကြောက်လို့ကြည်ရတယ်တဏှာရထိုင်တော့မဲဆိုရင်ကိုအောက်ကိုတခြားကြည့်လိုက်ရသေးတယ်ဖုန်လေးပါရီများရှိလားစီလေးပါရီများစွန့်နေသလားတ िश्यू လေးနဲ့သုပ်လိုက်ခါလိုက်ကိုပစိုးလေးကိုကိုကသဘောကျနှစ်သက်သာယာနေတော့ခါရနေရတာပေါ့ဒီပစိုးလေးပေးသွားမှညစ်သွားမှစူးရင်းနေရဒါတတ်မဲ့တွေကိုတွေ့တာလို့ရှိရင်အဲ့ဒီတတ်မဲ့ကိုခါရရတဲ့သဘောပဲတက်ရှိတွေကိုနှစ်သက်တတ်မဲ့ပြီဆိုရင်တော့မပြောနဲ့တော့ခါရရလိုက်ရတာမပြောနဲ့ပုဂ္ဂိုလ်တရားရောက်ကိုမိမိကချစ်ခင်နှစ်သက်တတ်မဲ့တွေ့တာနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုအောက်ကျရတယ်အဲ့ဒီပုဂ္ဂိုလ်ကိုယ်ကိုစိတ်ဆိုးသွားမှညဉ့်ညင်သွားမှစိုးရိမ်ပြီးတော့သူစိတ်ညစ်သွားမဲ့စကားသူအချစ်ပေါက်သွားစေမဲ့စကားတွေကိုမပြောဘဲနဲ့အထုတလဲ ပြောတာဆိုတာလေးကလည်းအထူးစောင့်ရှောက်ပြီးတော့နေရတယ်။ပြုမှုဆက်ဆံတာကိုလည်းပဲအထူးတည်ထားပြီးတော့ဆက်ဆံနေရ။ကိုချစ်တဲ့ပုဂ္ဂိုလ်ကကိုယ့်ကိုမုန်းသွားမှစိုးလို့။ကိုချစ်တဲ့ပုဂ္ဂိုလ်ဟာကိုယ့်ရဲ့ကျွေးရှင်ဖြစ်နေပြီ။ကျွေးရှင်ဆိုတော့ကိုယ့်ပေါ်ညဉ့်ညင်သွားမှစိုးတော့ဖတ်ရနေရတာပဲ။အကျဉ်းသားတရားတွေရင်မာပွားအောင်ဆိုပြီးတော့ညင်သာစကားလေးတွေနဲ့ယူယူရရနဲ့အောက်ကျုပ်ပြီးတော့ခါရနေလိုက်ရတာဒါကဘယ်သဘောတူကြပြီးတော့တခြင်းလေးတွေဆိုလိုက်တရားလေးတွေရေးလိုက်ပေါ့နော်အဲ့ဒါတခြင်းလေးတွေဆိုလိုက်တရားလေးတွေရေးလိုက်ဆိုတော့ဘာလုပ်နေတာလဲဆိုရင်ကျွေးရှင်ကိုအောက်ကျုပ်နေတာပဲနော်အဲ့ဒါတရှိပုဂ္ဂိုလ်တရားရောက်ကိုချစ်ခင်နှစ်သက်တတ်မဲ့တွေ့တာပြီးဆိုရင်လည်းပဲမိမိရဲ့စိတ်ထဲမှာကျွေးတင်သွားပြီ။တမိဆန္ဒလို့ခေါ်တဲ့ကျွေးတင်သွားပြီ။ကျွေးတင်သွားပြီဆိုရင်ကျွေးရှင်ကိုအောက်ကျုပ်ခါရရတော့မယ်။ဒါကြောင့်ပုဂ္ဂိုလ်တစ်ဦးတစ်ယောက်ကိုချစ်တယ်ဆိုတာဟာအဲ့ဒီပုဂ္ဂိုလ်ရဲ့ရှေးမောင်မှာဒူးထောက်လက်မြောက်ပြီးတော့အရှုံးပေးလိုက်တာပဲလို့အဲ့ဒီလိုခံယူထားရမယ်။ကျွေးကင်သွားပြီဆိုလို့ရှိရင်တော့ကျွေးရှင်ကိုခ่ายရစေရမလိုတော့ဘူးကျွေးရှင်ကကိုရှိလာပြီမလို့လဲခံရကနေထပ်ပြီးချင်းမှပြီးမှာပေါ့ကိုကိုကိုအိမ်ဒီခိုင်းခိုင်းကြီးထိုင်နေုံပဲအယူသည်ပြီးစရာမလိုတော့ကျွေးကင်းပြီဆိုရင်ကိုယ်သဘောနဲ့ကိုလွတ်လွတ်လပ်လပ်နေလို့ရသွားတယ်ကျွေးတင်ရင်တော့သူ့ရဲ့ကျွေးရှင်ရဲ့အလိုကြအတိုင်းဖြစ်ရတော့တယ်ကျေးတင်ပြီဆိုမှတော့သံဃာမှာလည်းပဲဆင်းရဲဒုက္ခတွေပဲကြုံတွေ့ရတော့မှာပါပဲ။တရားနာပိဿများအားလုံးလူလူကြားဘူးပြီးသားပါ။ရဟန်းတော်တစ်ပါးမြတ်စွာဘုရားရှင်လက်ထက်တုန်းကတီလာလည်းအင်မတန်လုံခြုံတဲ့ရဟန်းတော်ပါပဲ။သတိပဋ္ဌာန်တရားဝိပဿနာတရားတွေလည်းပွားများနေတဲ့ရဟန်းတော်ပါပဲ။တနေ့တော့နူးညံ့သိမ့်မွေ့ပြီးတော့အမတန်အဖို့ကြီးမားတဲ့တံမိုးထိုက်တဲ့သင်္ကန်းလေးတစ်ထည်ရလာသဘောကျလိုက်တာသင်္ကန်းလေးကအယောင်လေးကလည်းကိုယ်သဘောကျတဲ့အယောင်လေးအသားလေးကလည်းကိုယ်သဘောကျတဲ့အသားလေးမနှက်ချင်တော့ဒီသင်္ကန်းလေးဝတ်ပြီးငါဆွမ်းခံထွက်မယ်ဆိုပြီးတော့သင်္ကန်းလေးပြန့်နေအောင်လက်ကလေးနဲ့ဖြန့်ခောက်ပြီးတော့သင်္ကန်းတန်းလေးပေါ်မှာထောက်တင်ထားအာသူ့ရဲ့စိတ်ထဲမှာဒီသင်္ကန်းလေးပဲမြင်နေပြီးတော့သဘောကျကာမိစန္ဒလို့ခေါ်တဲ့ကြွေတင်းနေတာပဲကာမိစန္ဒဆိုတော့ကာမဂုဏ်အာယုံကိုလူလာတယ်ဆိုတော့လူတွေနဲ့ပဲဆိုင်တယ်လို့မထင်နဲ့နော်ယဟန်တွေလည်းဆိုင်တာပဲအစင်တာနာရတာထိတွေ့ဆိုတာယဟန်တွေလည်းယဟန်တွေနဲ့လည်းကျင်းတာမှမဟုတ်တာသင်္ကန်းဆိုတာကလည်းအာယုံ၅ပါးထဲမှာဘာအာယုံပြောမလဲဖွတ်ထပ်ပါယုံပေါ့အဓိကအဖြစ်တော့နော်ဝေ့ရတယ်ဆိုတော့ခန္ဓာကိုယ်နဲ့ထိရတာဖွတ်ထပ်ပါယုံသင်္ကန်းရဲ့အစင်အယောင်လေးကကြတော့ရူပါယုံပေါ့သင်္ကန်းလေးဝတ်လိုက်တော့တရှမ်းရှမ်းနဲ့မြည်တော့သတ္တယုံပေါ့သင်္ကန်းရဲ့အနံ့ကလေးကတော့ဂန္ဓာယုံပေါ့သင်္ကန်းလေးဝတ်လိုက်ရတော့နူးညံ့နေတာကိုရသာတွေ့နေတော့ရသာယုံပေါ့ရှာနဲ့ထိမှရလို့မဟုတ်ဘူးနော်အဲဒီလိုအဖြစ်သင်္ကန်းတည်ဟူသောကာမဂုဏ်အာယုံလေးပေါ်မှာသူယဟန်တော်ကဒုလားနှစ်သက်တက်မဲ့တွေ့တာပြီးတော့ကာမိဆန္ဒကျွေးတည်တင်းနေတယ်အဲဒီညမှာပဲရုပ်တရက်ယောဂတစ်ခုရပြီးတော့သိကွပြန်လွန်အောင်မူသွားတာသင်္ကန်းပေါ်မှာနှစ်သက်တက်မဲ့တဲ့ကျွေးတန်းလာနဲ့သိသွားတော့ဘာဖြစ်သွားကြလဲလေအဲ့ဒီသင်္ကန်းမှာတန်းသွားဖြစ်တယ်မနေ့ပြန်ဆွမ်းခံထွက်ရင်ဝတ်မယ်လို့စိတ်ကူးထားတဲ့သင်္ကန်းမှာသွားပြီးတော့တန်းလေးသွားဖြစ်တယ်အဝတ်တန်းလေးသွားဖြစ်ဘာလဲဆိုရင်ကာမိဆန္ဒလို့ခေါ်တဲ့ကျွေးတင်လွန်မလို့တိရစ္ဆာန်ဘဝနဲ့ကျွေးဆက်ရခြင်းဖြစ်ပါလေ။နောက်တစ်ခုတရားနာပိသအများစုလည်းသိကြပြီးသားဖြစ်မှာပါပဲ။မြို့သားတယောက်သူ့ရဲ့ဇနီးကိုအင်မတန်ချစ်သူကသိချစ်ပေမဲ့သူ့ရဲ့ဇနီးကတယောက်သားဖြစ်သူရဲ့ညီကိုပို့ပြီးတော့အချစ်တွေပို့နေတယ်။ညီကတယောက်ကလည်းတအိမ်နဲ့အတူနေတာဆိုတော့လောကသုံးနဲ့ဆိုတော့ဘာတော်မလဲမတ်တော်မယ်တဲ့နော်ဟုတ်လားဒီကောင်အဲ့ဒါမျိုးသမီးကမိမိလင်ယောက်ျားရဲ့ညီဖြစ်တဲ့မတ်တော်တဲ့ပုဂ္ဂိုလ်ကိုပို့ပြီးတော့ချစ်တော့လင်ယောက်ျားမရှိတဲ့အခါမှလည်းကိုရမှာဖောက်ပြန်နေနောက်ဆုံးတော့ ဒီမတ်နဲ့ပဲတစ်သက်လုံးရာသက်ပံပေါင်းသိနေထိုင်မယ်ဆိုပြီးတော့အကိုကိုတတ်ခိုင်းပထမတော့ညီကလည်းအတန်တန်ညင်းပါသေးတယ်နောက်ဆုံးတော့သူလည်းပဲကာမိသန္ဓကျွေးကတင်သွားပြီဒီမျိုးသမီးပေါ်မှာတက်မဲ့တဲ့ကာမိသန္ဓကျွေးတွေကတင်းနေပြီဆိုတော့ကျွေးတင်ပြီဆိုတော့ဘာမှမဆိုလှုပ်ရဲသွားပြီပေါ့ကျွေးမဆက်ရပြီးတာပဲဆိုပြီးတော့တခါတည်းအကိုဖြစ်သူကိုတတ်လိုက်တယ်တတ်လိုက်ပြီးတော့ပေါင်းသိနေထိုင်ကြအသက်ခံရတဲ့အကူကမိမိရဲ့ဇနီးပြားပေါ်မှာချစ်ခင်နှစ်သက်ဆွဲလန်းပြီးတော့သိသွားတော့အဲ့ဒီအိမ်မှာပဲငွေကလေးလာဖြစ်မွေဖြစ်တော့အဲ့ဒီငွေကလည်းသူ့ဘဝဟောင်းကဇနီးရဲ့နောက်ကိုပဲတကောက်ကောက်လိုက်နေတော့အင်းဧကန္တဒီငွေတော့ငါရဲ့အရင်ဘဝကလျှောက်ကြပဲဖြစ်မယ်ထင်တယ်ဆိုပြီးတော့ညီဖြစ်တဲ့သူသူ့ရဲ့လျှောက်ကြကိုသတ်ခိုင်းကြရောတခါမွေဘွားနဲ့တည်တော့ပြန်တော့လေဒီဇနီးများပေါ်မှာနှစ်သက်ဆွဲလန်းတဲ့စိတ်ကမကုံသေးတော့အဲ့ဒီအိမ်မှာပဲခွေးပြန်ဖြစ်တယ်ခွေးဖြစ်တော့လေဒီအမျိုးသမီးနောက်ကိုပဲတကောက်ကောက်လိုက်နေတော့ရှက်တာနဲ့တခါတည်းတတ်တက်လိုက်ပြန်ရောတတ်ခိုင်းလိုက်ပြန်ရောခွေးဘွားနဲ့တည်ပြန်တော့လေဒီအမျိုးသမီးရဲ့ပေါ်မှာနှစ်သက်ဆွဲလန်းတဲ့စိတ်ကမကုံတော့အဲ့ဒီအိမ်မှာနွားပြန်ဖြစ်တယ်နွားဖြစ်တော့လေတကောက်ကောက်လိုက်တဲ့အတွက်ကြောင့်အသက်ခံရပြန်နေနွားဘဝကနေသိဆုံးသွားပြန်တော့လဲနှစ်သက်ဆွဲလန်းတဲ့စိတ်ကျွေးကမကုံသေးပြန်တော့အဲ့ဒီဟိုလွန်ခဲ့တဲ့ဘဝဟောင်းကအမျိုးသမီးရဲ့ဝမ်းကြတိုင်းမှာပဋိသင်္ဍိကိန်းလာပြန်တယ်။တာယောကြလေးဖွားမြင်ပြီးတော့လာတယ်။မွေးမွေးခြင်းမဲ့ဇာတိတရညာရတဲ့ပုဂ္ဂိုလ်ဆိုတော့ဒီအမျိုးသမီးဟာငါ့ကိုလွန်ခဲ့တဲ့နွားဘဝကလည်းတတ်တယ်အဲ့ဒီအရှိကခွေးဘဝမှလည်းတတ်တယ်မွေးဘဝမှလည်းတတ်တယ်အဲ့ဒီမတိုင်ခင်လျှောက်ကြဘဝမှလည်းတတ်တယ်လေးဘဝတိုင်တိုင်ငါကိုတတ်ခဲတဲ့မိမကြီးပဲသူဟာငါရဲ့ရန်သူကြီးပဲဆိုပြီးတော့ခက်လေးလေးကအမေလုံးဝအကင်မခံအမေချီလိုက်တာနဲ့ငိုတယ်အမေလက်နဲ့ထိလိုက်တာနဲ့ငိုတယ်ဒီတော့အဖိုးဖြစ်တဲ့ပုဂ္ဂိုလ်ကပဲဒီကိစ္စကိုထိန်းချောင်းပြီးတော့ထားရသူရဲ့ဟိုးတိတ်ဘဝကညီတော်တဲ့လူကိုင်လုံးလည်းမရအဲ့လိုနဲ့ကလေးလေးကစကားလေးနည်းနည်းပါးပါးပြောတတ်လာတဲ့အရွယ်ရောက်လာတော့မြည်ကြည့်တယ်အဖိုးကငါမီးရဲ့အမေလက်နဲ့ကိုင်းတဲ့အခါဘာဖြစ်လို့အောင်းငူရတာလဲအဖိုးရဲ့အဲ့ဒီမိန်းမကြီးကိုအမေလို့မပြောစမ်းပါနဲ့အဲ့ဒီမိန်းမကြီးဟာကျွန်တော်ရဲ့အမေမဟုတ်ဘူးအဲ့ဒါရန်သူမကြီးဟဲ့အမေကိုဘာလို့အဲ့ဒီလိုပြောရတာလဲမဟုတ်ဘူးအဖိုးဒီမိန်းမဟာကျွန်တော်ကိုလေးဘဝတိုင်တိုင်တတ်လာခဲ့တာဆိုပြီးတော့ဖြစ်ချမ်းကုန်စင်ပြန်ပြောပြအဲ့ဒီမှာအဖိုးကလည်းမျက်ဤတခဏခဏကြညီလေးဖဲ့ပြီးတော့ငိုကြွေး။ငါမီးရဲ့ဒီလောက်ရန်သူဒီလိုရန်သူမျိုးနဲ့အတူတူနေတာမကောင်းဘူး။ရန်သူတွေနဲ့ဝေးရရက်ကိုတို့သွားကြစို့ဆိုပြီးတော့ဖုန်းတော်ကြီးကြောင်းလေးကြောင်းသွား။တားကကိုရင်ဝဲအဖိုးကယဟန်ဝဲ။ရှင်သာမဏေရှင်ယဟန်ပြုတ်ပြီးတော့ညီဖုန်းတော်တရားအားထုတ်လိုက်ကြတယ်။မကြခင်မဲညီရောအဖိုးရောယဟန်သာအရှင်မြတ်ကြီးတွေဖြစ်သွားကြတယ်။ပြောကျင်လာကတော့ကာမိသန္ဓလို့ခေါ်တဲ့ကျွေးတင်နေတော့ဘဝမျိုးမျိုးနဲ့ကျွေးတည်ပြန်ပြီးတော့ဆက်ရတယ်။သူများပြည်စီချီးတာမှပြန်ဆက်ရတာမဟုတ်ဘူးတော့။သူများပြည်စီချီးတာလို့ဆက်ရတဲ့တာရကတွေကတော့လေကာမတကတာညာနဲ့ပတ်သက်တဲ့အပိုင်းတွေမှပြောရမှာပါပဲ။သူများပြည်စီချီးတာသူများပိုက်ဆံချီးတာပြန်မဆက်လို့သေသွားရင်လည်းနောက်ဘဝမှာသူ့ရဲ့အိမ်မှာအခန်းအစည်းတွေဘာတွေဖြစ်ပြီးတော့ပြန်ဆက်ရတာပဲနော်။ဒါတွေကတော့တာရကတွေဝိထုတွေအများကြီးဖတ်ပူးကြမှာပါပဲ။ခုကတော့ဓမ္မလမ်းကြောင်းဝိပဿနာဉာဏ်လမ်းကြောင်းကနေပဲပြောပြခြင်းဖြစ်ပါတယ်။အဲဒီလိုအချင်းကာမိသန္တနိဝရဏမိမိရဲ့စိတ်စင်မှာကိန်းနေပြီဆိုရင်မိမိရဲ့စိတ်ဒီဟူသောအိမ်ဟာကျွေးတင်နေတဲ့အိမ်ဖြစ်သွားပြီ။ဒါဆိုရင်ကျွေးတင်နေတဲ့အိမ်ဟာမြင့်မြတ်သူတို့ရဲ့ဆံအိမ်မဖြစ်နိုင်တော့ဘူး။ဒါကြောင့်မြင့်မြတ်သူတို့ရဲ့ဆံအိမ်မိမိရဲ့စိတ်ဟာမြင့်မြတ်သူတို့ရဲ့ဆံအိမ်ဖြစ်ခြင်းနဲ့မိမိတို့ဟာမြင့်မြတ်သူတို့ရဲ့ဆံအိမ်မှာမွေးလျော်ပျော်ပိုက်တရင်သုံးနေထိုင်ခြင်းနဲ့ဆိုရင်တော့မိမိရဲ့စိတ်အစင်မှာကာမိသန္တနိဝရဏကင်းရှင်းအောင်ကြိုးစားကြရမယ်။ကုလိုတရားအထုတ်နေကြပြီဆိုရင်တရားဆိုင်ရင်းနဲ့ဒီနေ့တွေကပြောသလိုဝင်လေထွက်လေလေးကတိမ်မွေ့သွားပြီဆိုရင်အာယုံကမမိတော့ဟိုတွေးဒီတွေးနဲ့ဟိုကြောင့်တွေးမိဒီကြောင့်တွေးမိအတိတ်ကပျော်ရွှင်နှစ်ပျော်ရွှင်ခဲ့တဲ့ဟာတွေပြန်တွေးပြီးတော့လည်းပဲအတိတ်ကတာယာခံစားခဲ့ရတဲ့အာယုံတွေပေါ်မှာ လူကျင်နေတဲ့စိတ်တမတ်တဲ့စိတ်သာယာတဲ့စိတ်သဘောကျတဲ့စိတ်တွေဖြစ်ပြီးတော့နေတတ်တယ်တချို့ကသဘောကျတာအတွေ့လေးလွန်ပြီးတော့မျက်နှာလေးတောင်ပြုံးပြီးတော့လာတတ်သေးတယ်အဲ့တော့လူကျင်နေတဲ့တတ်မှတ်တဲ့ကာမိစန္ဒတွေဝင်လာပြီဆိုရင်ပြည့်မြတ်သူတို့ရဲ့စံအိမ်ရဲ့ပထမဆုံးအရည်သွေးဖြစ်တဲ့စိတ်မှတတိဆန်းဆောင်ချက်ချင်းဆိုတဲ့အရည်သွေးနဲ့တွားရမှာပါပဲလူကျင်ရင်လူကျင်နေလူကျင်နေตายายินตายาเรตายาเรนิดเตยินนิดเตเตนิดเตเตตบอจายินตบอจาเรตบอจาเรသို့မဟုတ်ตายาเวတွေကိုမြင်နေလို့ရှိရင်မြင်နေမြင်နေตายาเวအတန်လေးကြီးကြားနေလို့ရှိရင်ကြားတယ်ကြားတယ်အဲ့ဒီလိုမိမိရဲ့စိတ်ဆင်မှာဝင်လာတဲ့ကာမိဆန္ဒနိဝရဏတွေကိုတတိပဋ္ဌာန်းနီးနဲ့ရှုမှတ်လိုက်ခြင်းအဖြစ်ပယ်လိုက်ပါပယ်လိုက်နိုင်ပြီဆိုရင်မိမိရဲ့စိတ်ဟာကျွေးကင်းသောအိမ်ဖြစ်သွားပါပြီအဲကြောင့်ဆိုလိုက်ပါနှစ်သက်လိုခြင်းကျွေးမိခြင်းအလင်းပယ်ဖြောက်လေနှစ်သက်လိုခြင်းကျွေးမိခြင်းအလင်းပယ်ဖြောက်လေသုံးခါဆိုနောက်တစ်ခုမြင့်မြတ်သူတို့ရဲ့စံအိမ်အကြီးအသေးကယောဂကင်းသောအိမ်ဖြစ်ပါတယ်မြင့်မြတ်သူတို့ရဲ့စံအိမ်ဆိုတာအနာယောဂကင်းသောအိမ်ဖြစ်တယ်အိမ်ကြီးအိမ်ကောင်းနဲ့ခန်းခန်းနာနာထဲထဲဝါဝါတော့နေရပါရဲ့အဲ့ဒီအိမ်မှာနေတဲ့ပုဂ္ဂိုလ်တွေကယောဂတွေထူးနေမဲ့ဆိုရင်လည်းဟန်ကြပါမလားဟန်မကြဘူးစံအိမ်လို့မပြောနိုင်ဘူးအပေါ်ရင်ကြည့်ရင်တော့အိမ်ကြီးကခန္ဓာထေဝါနေတယ်အိမ်မှာရှိတဲ့လူတွေကယောဂသည်ကြီးပဲဆိုရင်ဒီဆန်အိမ်ကြီးရဲ့အရသာဘာမှခံစား권မရတော့ဘူးအဲဒါကြောင့်မြင်းတဲ့သူတို့ရဲ့ဆန်အိမ်ဆိုတာအနာယောဂကင်းရှင်းတဲ့အိမ်ဖြစ်ရမယ်ယောဂဖြစ်နေတဲ့ပုဂ္ဂိုလ်ဟာဆိုပါတော့ဖြာနာရာတို့ငှက်ဖြာယောဂပဲဆိုကြပါစို့ဒီတထုံမှာဖြစ်များသာသာယောဂဆွဲကပ်နေတဲ့ပုဂ္ဂိုလ်ဟာခြိုးတဲ့ထင်းရက်တို့တကြားတို့သွားကြွေးပြီးမှခါလိုက်တာခါလိုက်တာဆိုပြီးတော့တခါတည်းအံထုတ်မှာပဲခြိုးတဲ့အရသာကိုသူခံစား권မရှိဘူးခံစားလို့မရခံစားနိုင်စွမ်းမရှိတော့အာယောဂဖြစ်နေတော့စီလျော်တဲ့စီဝါတွေနဲ့ကုသလို့ငှက်ဖြာယောဂပျောက်သွားပြီဆိုရင်တော့တကြားရှားပေါ်တင်လာလဲခြူတယ်ဆိုတာသိတယ်ထင်းရဲ့ရှားပေါ်တင်လာလဲခြူတယ်ဆိုတာသိတယ်ရှားရှားသောအဆဆာတွေတင်လာလို့ရှိဒုဆဆာနာရဲ့တဘာဝအရသာကိုသိတယ်ယောဂဆွဲကပ်နေတဲ့ပုဂ္ဂိုလ်ဟာဘလောက်ကောင်းမြတ်တဲ့ဆဆာကိုပဲဖြစ်ဖြစ်အရသာမတွေ့ကတွင်းမတွေ့သလိုပဲစိတ်မှာဆွဲတဲ့အနာယောဂဆိုတာဖြာပါဒနိဝရဏဖြစ်ပါတယ်စိတ်မှာဆွဲတဲ့အနာယောဂဆိုတာဗါရဲ့လေနိဝရဏတရား၅ပါးတည်းကဒုတိယမြောက်နိဝရဏဖြာပါဒဆိုတာစိတ်ပြက်တာစိတ်ဆိုးတာစိတ်ညစ်တာစိတ်ကောက်တာအဲ့ဒီလိုဒေါသပေါ့ဒေါသသဘောကိုဖြာပါဒနိဝရဏလို့ခေါ်ပါလေစိတ်ဆိုးနေတဲ့ပုဂ္ဂိုလ်ဟာယောဂဆွဲနေတဲ့လူနဲ့အတူတူပဲစိတ်မဆိုးခင်တုန်းကကိုနားထောင်ခဲ့တဲ့သူပြောတဲ့စကားနားထောင်ခဲ့တဲ့ပုဂ္ဂိုလ်ကကိုချစ်ခင်နဲ့တဲ့ကိုလေးစားတဲ့ပုဂ္ဂိုလ်ကကိုစိတ်ဆိုးနေတဲ့အချိန်မှာအကျိုးနဲ့အကြောင်းနဲ့စိတ်မဆိုးဖို့ပြောလာတဲ့အခါမှာနားမထောင်ခြင်းသူပြောတဲ့စကားကအကျိုးရှိတဲ့စကားဖြစ်ပေမဲ့အဲ့ဒီစကားဟာကိုယ့်အတွက်တော့နားခါနေတယ်ဒေါသထွက်နေတဲ့ပုဂ္ဂိုလ်တရားအတွက်ဘလောက်ပဲအကျိုးရှိတဲ့စကားပြောပြောဘလောက်ပဲသူတော်ကောင်းစကားပြောပြောသူလက်မခံတော့ဒါကြောင့်ဒေါသဖြစ်နေတဲ့ပုဂ္ဂိုလ်စိတ်ဆိုးစိတ်ပြက်စိတ်ကွက်စိတ်နာနေတဲ့ပုဂ္ဂိုလ်ဟာအနာယောဂဆွဲကပ်နေတဲ့သူနဲ့တူတယ်အနာယောဂဆွဲကပ်ပြီးဆိုရင်တော့ပြောက်အောင်စိတ်ကူရမှာပေါ့စိတ်ကူလိုက်လို့အနာယောဂပြောက်သွားပြီးဆိုရင်တော့ကောင်းရကောင်းကြောင်ပြောဆိုလာပြီဆိုရင်အာဒီစကားလေးကတန်မိုးရှိလိုက်တာဒီဆုံးမလေးကဖိုးတန်လိုက်တာနဲ့ တစ်ဖက်သားပြောလာတဲ့စကားကိုရိုးရိုးသေးသေးလေးလေးဆဆနားထောင်နေ။ကောင်းမြတ်တဲ့တရားစကားတွေရဲ့အရသာကိုခံယူနိုင်စွမ်းရှိသွားတယ်။ဒါကြောင့်အနာယောဂကင်းအောင်ကြိုးစားဖို့လိုအပ်တယ်။ဒီလိုစိတ်မှဆွတ်ကပ်တဲ့အနာယောဂကင်းရမယ်လို့ဆိုတော့စိတ်ပြည့်စိတ်ဆုစိတ်ညစ်တာတရားအားထုတ်နေကြတဲ့ဉာဏ်ပိတ္တများယောဂီများအနေနဲ့စိတ်ဆုစိတ်ပြည့်ခြင်းဆိုတာတရားအားထုတ်နေရင်လည်းခုနလေးဝင်နေထက်လေးတိမ်မွေးတဲ့အခါမှာပဲဖြစ်ဖြစ်မတိမ်မွေးခင်မှာပဲဖြစ်ဖြစ်စိတ်တွေပြန်လွှဲသွားပြီးတော့စိတ်ဆုကြရီစိတ်ညစ်ကြရီပြန်တွေးမိတဲ့အခါမှာကိုယ်ပေါ်မှာတစ်ဖက်သားရဲ့စကားအချင်းစောကားခဲ့တာဒီကိုတိလည်းရောက်စောကားခဲ့တာဒီပြန်တတိယပြီးတော့အဲ့ဒီစောကားခဲ့တဲ့ပုဂ္ဂိုလ်ပေါ်မှာဒေါသတွေထွက်နေတတ်တယ်။တရားထိုင်နေရင်လည်းကုသခြင်းကိုတရားဖြုတ်ပြီးတော့သွားရိုက်နှက်ခြင်းနဲ့စိတ်တွေဖြစ်နေတတ်တယ်။အနည်း